American ထိတ်တန်းဘန်ကြီးတစ်ခုမှာငွေစုသူတွေအလောတကြီးနဲ့စုပုံပြီးတော့ငွေပြန်ထုတ်ကြရတာကနေအခက်ကြုံပြီးတော့အစိုးရကဘန်ကိုပိတ်ပြီးတော့ဝင်ထင်ရတဲ့အထိဖြစ်ခဲ့ပါတယ်။ American ရဲ့16ခုမြောက်အကြီးဆုံးဘန်ဖြစ်တဲ့ Silicon Valley ဘန်ကြီးမှာလက်ကျန်ငွေသိမ်းမရှိတော့ဘူးဆိုတဲ့စိုးရိမ်ချက်တွေနဲ့ဘန်စင်းဖွင့်ထားသူတွေကအခုတစ်ပတ်ထဲမှာငွေတွေစုပြုံပြီးတော့ပြန်ထုတ်ခဲ့ကြတာပါ။လွန်ခဲ့တဲ့ဆယ်စုနှစ်ကျော်2008ခုနှစ်ကဘဏ်လုပ်ငန်းတွေပြိုလဲပြီးတော့ဘဏ္ဍာငွေကြေးအကျပ်တဲကြုံခဲ့ရချိန်မှာ Washington Mutual Bank ကြီးအသိခံရတဲ့ဖြစ်ရပ်နောက်ပိုင်းအခုဖြစ်ရပ်ကအကြီးမားဆုံးဘဏ္ဍာငွေကြေးလုပ်ငန်းကြီးပြိုလဲမှုဖြစ်ပါတယ်။နည်းပညာဆိုင်ရာစွန့်ဦးတီထွင်သူတွေအများစုငွေချေးအနှံနဲ့ Silicon Valley Bank ကြီးကိုပိတ်သိမ်းလိုက်ရတဲ့အပေါ်မှာ American စီးပွားရေးကောင်စီအကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌ Cecilia Ross ကခုလိုပြောပါတယ်။
Our banking system is fundamentally different because of the changes that we put in place in 2008. For example, they have to hold more.
American ရဲ့ဘဏ်စနစ်ဟာအခြေခံအဖြစ်အရင်နဲ့ကွာခြားသွားပါပြီ။ဘာလို့လဲဆိုတော့2008ခုနှစ်မှာအပြောင်းအလဲတွေလုပ်ခဲ့တာကြောင့်ပါ။ဥပမာပြရရင်ဘဏ်တွေအနေနဲ့မတ်တီငွေတွေကိုပိုထိန်းထားဖို့လိုလာတယ်။အတင်းကျပ်ဖိအားပေးစမ်းသပ်စစ်ဆေးမှုတွေကိုလည်းကျော်လွှားနိုင်မှရတယ်လို့ American စီးပွားရေးကောင်စီအကြံပေးအဖွဲ့ဥက္ကဋ္ဌ Cecilia Ross ပြောသွားတာဖြစ်ပါတယ်။ခုလိုမထင်မှတ်ထားတဲ့အခြေအနေမျိုးရုတ်တရက်ကြုံလာတဲ့အခါမှာကြမ်းကြမ်းခံရပ်တည်ကင်တွယ်နိုင်တဲ့ဘဏ်စနစ်မျိုးပိုပြီးအားကောင်းလာအောင်တည်ဆောက်ကြမယ်လို့လည်းသူကပြောပါတယ်။ဘဏ်စည်းမျဉ်းစည်းကမ်းကြီးကျက်သူတွေအနေနဲ့ဒီလိုလှုပ်ဆောင်နိုင်တဲ့နည်းလမ်းတွေရှိတယ်လို့အခိုင်အမာယုံကြည်ထားတဲ့အကြောင်းလဲ American စီးပွားရေးကောင်စီအကြံပေးအဖွဲ့ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ။